ဒီနေ့နေပြည်တော်မှာလေလွတ်တော်အမတ်တွေနဲ့ရပ်ဖက်လူမှုဖွဲ့စည်းရာလူတွေနဲ့တောင်သူလယ်သမားဥပဒေမူကြမ်းကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြရကြလို့အဲ့ဒါဘာကိစ္စတွေဆွေးနွေးကြလဲနည်းနည်းသိပြရစီခင်ဗျ။ဒ
ီနေ့ဆွေးနွေးတဲ့အကြောင်းအရာကတော့28ရက်နေ့2023ကတောင်သူလယ်သမားအကျိုးစီးပွားညှင့်တွေဥပဒေမူကြမ်းဆွေးနွေးပွဲနောက်ဆက်တွဲအနေဖြင့်ပေါ့နော်ထပ်မံဆွေးနွေးပါစီဖိတ်ကြားလို့အမားတို့ရောက်လာခြင်းဖြစ်တယ်။
အဲ့တော့တောင်သူလယ်သမားအကျိုးစီးပွားကာကွယ်ညှင့်တွေဥပဒေမူကြမ်းဆိုတော့သူတို့ဘယ်လိုအချက်တွေကိုအဓိကထားပြီးကာကွယ်မှာလဲခင်ဗျ။
ဒီကသူတို့ဆွေးနွေးသွားတာကသူတို့ရေးတဲ့ဥပဒေမူကြမ်းထဲမှာကရှင်းငွေကိစ္စရဲ့ဉာဏ်ပညာကိစ္စနောက်ကာပဲတိနံဝယ်ရေးကိစ္စအချက်၃ချက်ကိုသူတို့ဥပဒေမူကြမ်းမှာရေးဆွဲထားတာအမားတို့88အနေနဲ့ဒီဥပဒေမူကြမ်းပေါ်သုံးသက်ချက်ဆိုပြီးတော့3/8/2023ကနေတခါသူတို့ပေးထားတဲ့စာရဲစာတမ်းတွေသူတို့ရှိတောက်ပြီးပြီရောက်ပြီးတော့အမားတို့ရဲ့သဘောထားကတောင်လုံးအခွင့်အရေးကာဝယ်ထားမှုမရှိဘူးနဲ့တောင်လုံးရဲ့အကျိုးစီးပွားညှိနေတယ်ဆိုတော့မဖြစ်နိုင်ဘူးဆိုတဲ့အကြောင်းအမားတို့သုံးသက်ချက်မှာထည့်ထားတယ်အဲ့ဒါကိုသူတို့ကလက်ခံတယ်လို့ပြောတယ်ဒီနေ့ဒီနေ့ပဲမှာတော့လေ
ဟုတ်ကဲ့
အောက်လက်ထက်နေအတွက်ကြောင့်သူတို့ပေါင်းစင်ကတောင်းတယ်သမားအကျိုးစီးပွားမြင့်တင်ရေးသူမဟုတ်တော့ပဲနဲ့တောင်းတယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်မှုဥပဒေကိုအဲသူတို့ပြောင်းမယ်ဆိုတဲ့အကြောင်းတော့အမားတို့ဒီအကြောင်းကြားတယ်အမားတို့တင်ထားတာကတော့၄ချက်ပေါ့နော်တောင်းတယ်သမားတမကကိုလွတ်လပ်ဖွဲ့စည်းရင်းပြုရမယ်ဒီတောင်းတယ်သမားရဲ့အခွင့်အရေးကိုကာကွယ်ဥပဒေကိုကြည်ကြဲချင်းမတနိုင်ငံလုံးတိုင်းကလည်းရေးဆွဲရမယ်နောက်2014လရာနီဥပဒေကိုပြန်လည်သုံးသပ်ဖို့လည်းတင်ထားတယ်လေဒါမှမဟုတ်သူတို့ကဒါရီထဲမှာလည်းနောက်ဆက်တဲ့နေနဲ့ပါပါတယ်ဆိုပြီးသူအဆက်ရုပ်ကိုပြေးလိုက်တယ်အမားတို့တိကျတော့မဖားကြည့်ရသေးဘူးအ
ဲ့တော့အမားတို့အစိုးပြုထားတဲ့အချက်၄ချက်နဲ့ပတ်သက်ပြီးတော့ဘာအကြောင်းပြန်လဲခင်ဗျာ
ဒီအမားတို့အစိုးပြုတဲ့အချက်၄ချက်ထဲမှာပထမအချက်ကတော့မခွင့်ရကာကွယ်ရေးကြာထမ်းပြီးတော့မူအားဖြစ်တော့သဘောတူတော့နောက်တောင်သမားသမဂ္ဂဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့သူကလောလောဆယ်အတင်းဖွဲ့စည်းမြင်ပေါ့နော်ဥပဒေမူကြောင့်ပြုစုနေပါတော့သူတို့ပြောတယ်အဲ့နဲ့ပတ်သက်ပြီးတော့နောက်လည်းဖြစ်လာပါလိမ့်မယ်ကုလသမဂ္ဂနာမည်တော်လက်ခံထားတယ်သမဂ္ဂနာမည်ကိုတော့သူတို့လက်ခံနိုင်စရာအဖြစ်ပါတယ်ဆိုလည်းအကြောင်းပြန်ထားတယ်အတင်းဖွဲ့ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အဲအခုဥပဒေမူကြမ်းတွေထွက်နေပါပြီပေါ့နော်အဲ့ဒီကနေပတ်သက်ပြီးတော့နောက်လည်းခွင့်ပြုသွားဖို့ရှိပါတယ်ဆိုပြီးအကြောင်းပြန်တယ်နောက်2012လေးရမီဥပဒေအားလုံးတိုင်းမြင်ရင်းစည်းရေးကိစ္စကိုတော့ကြာတော့ပြန်လည်ပြည်စည်းရွေးချယ်ပါတယ်လို့မပြောဘူးဒါနဲ့ချို့လိုအပ်တဲ့အချက်လေးတွေဥပဒေမူကြမ်းမှာထည့်ပေးပါမယ်ဆိုတော့အကြောင်းပြန်တယ်
အဲ့တော့မန်နူနူအောင်တို့ဒီ88အဖွဲ့အနေနဲ့ပေါ့နော်ကိုတင်ပြခြင်းတဲ့ကိစ္စတွေတော့ဒီနေ့ဆွေးနွေးပွဲမှာဂါဂနနတင်ပြခွင့်ရခဲ့လားခင်ဗျအ
မားတို့ဒီဟာအခွင့်အရေးနဲ့ပတ်သက်ပြီးဒီအခုရေးထားတဲ့သူတို့ဥပဒေကိုအရင်မူရမ်းနဲ့မှတော့မပါသေးဘူးမပါသေးတော့အမားတို့ပြောခြင်းတဲ့အချက်လေးတွေရှိရင်တင်ပြပေးပါဆိုလို့အမားတို့ပြောတယ်ပြောတော့အမားတို့ကလည်းတင်ပြပေးရဆိုအမားတို့ပြောမယ့်အချက်ကိုသူတို့ပြောတော့သူကသူတို့တုံ့တုံ့နဲ့ပြောပေးပါတဲ့သူတို့နဲ့ပြောပေးပါဆိုတော့အမားတို့ဖွဲ့ရလည်းအသေးစိတ်တော့မပြောနဲ့ချက်တုံးချက်ပဲပြောဒါပေမဲ့အမားတို့အနေနဲ့ပြောပြရအောင်သူတို့ဒီလောက်နဲ့မကျေပြန့်သေးဘူးတကယ်လို့ဒါတောင်တွေမှာအခွင့်အရေးကာဝယ်မယ်ဆိုရင်အမားတို့တွေမပြီးဘူးနိုင်ငံလုံးအတိုင်းကနေကျေရဲနဲ့ဆွေးနွေးပြီးမှဒီထဲမှာချက်တင်ရေးစာပို့ပို့ပြီးတော့မှန်ကန်လိမ့်မယ်လို့သူတို့ပြောပြခဲ့တယ်သူတို့ကတော့ဒီဥပဒေကိုတဲ့ဒီရှင်းလာပိုင်းမပုံပြင်မှာပေါ့နော်အပြီးရေးဆွဲခြင်းနဲ့ဆိုတော့အမားတို့ကအကြိမ်းဆန်းတဲ့ပတ်သက်ပြီးတော့အစောတင်ရေးဆွဲတင်ပေါ့နော်အဲ့ဒါလေးကျေကျေချင်းကသူတို့မှလုပ်တင်နေတော့အမားတို့အကြံပြုခဲ့တယ
်တောင်သူလယ်သမားအကျိုးစီးပွားကာကွယ်မြင့်တင်ရေးဆိုတဲ့ကိစ္စမှာပေါ့နော်အခုလယ်သမားတွေအများဆုံးဖြစ်နေတဲ့ဒီမြေယာပြိပက္ခနဲ့ပတ်သက်လို့ကာကွယ်ပေးဖို့ကိစ္စတွေရောပါသေးလားခင်ဗျအ
မားတို့သုံးသက်ချက်မှာရေးပြတာအဲ့ဒါဒီနေ့တို့ရှင်းပြပွဲတွေမှာမပါဘူးဒီကြားထဲမှာထူးခြားချက်ကအမားတို့ရန်ကုန်ကနေဖိတ်တယ်ပေါ့နော်ဖိတ်တော့ဒီရပ်ဖက်ပွဲပါရဖြစ်ပြီးတာတောင်သူလယ်သမားကြီးတွေပါလာတယ်သူကတကယ်ကိုလည်းအနေနဲ့တိတ်ခံတာလေအဲ့ဒီတိုင်းကတော့သူကဒီမှာကိုယ်တိုင်အနေနဲ့ဝင်ပြောမယ်ဆိုပြီးတော့သူကဒီလေအမြသိမ်းစေတဲ့ခံရကိုကိစ္စကိုသူတို့ကိုယ်တိုင်ပြောမယ်ဆိုပြီးတော့ပြောမယ်ချိန်မှာဘေးကနေပြီးဟန်ထားတယ်မပြောပါနဲ့ဆိုပြီးတော့
အဲ့တော့ဒီနေ့ကျင်းပတဲ့ပွဲကအပြန်အလှန်ဆွေးနွေးတဲ့ပွဲလားဒါမှမဟုတ်လွှတ်တော်ကရှင်းပြတာကိုသွားနားထောင်ရတဲ့ပွဲလားဘယ်လိုပုံစံမျိုးလဲခင်ဗျ
ဆွေးနွေးပွဲလို့မဟုတ်ဘူးကောအမားတို့ပြောတာလေးကိုသူတို့နည်းနည်းပါပေးပြောပြီးတော့နားထောင်ရတယ်အမားတို့တပြည့်တော့ပြန်လာတယ်ဒါပဲသူတို့ပြောတာနားထောင်ပြန်လာတော့တော်တော်များများတော့
အဲ့တော့အဲ့ဒီနေ့ဆွေးနွေးပွဲကနေပြီးတော့ဘလို့ဆုံးဖြတ်ချက်မျိုးတွေကြားလာလိမ့်မယ်လို့အမားတို့မျှော်လင့်တာလဲခင်ဗျာ
လောလောဆယ်အမားတင်တာကကာဗင်ညက်ဝယ်ယူကိစ္စကိုသူကမှနိုင်ငံတော်ကလုပ်မယ်ဝင်ရောက်တဲ့ဘက်မှာမဟုတ်ဘူးဆိုတဲ့အကြောင်းကာဗင်ညက်ဝယ်ယူအဖွဲ့ဆိုတာကိုပယ်ဖျက်တယ်ဆိုပြီးတော့အဲ့ဒီခုတော့ဒီမှာကြားခဲ့ရတယ်နောက်ရှင်းွေကိစ္စကိုအဓိကသူတို့ဆွေးနွေးမယ်လို့ပြောတယ်ဒီနေ့သူတို့ဆက်ပြီးဆွေးနွေးနေတယ်မသိသေးဘူ
းဆက်ပြီးဆွေးနွေးနေတယ်ဆိုတော့လွတ်တော်ကိုယ်စားလှယ်မဟုတ်တဲ့လူတွေကပြန်ထွက်လာတာပေါ့
လွတ်တော်ကိုယ်စားလှယ်မဟုတ်တဲ့လူတွေကိုထွက်ပြီးပါတဲ့ဆိုတော့အမားတို့လည်းပြန်လာခဲ့တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်